တော်တာရှင်များရှင်2016နှစ်ကုန်ဆုံးလို့နှစ်သစ်2019နဲ့ကိုရောက်ဖို့ရပ်ပိုင်းမဲ့လိုပါတော့တယ်။ဒါကြောင့်2016ခုနှစ်ထဲမှာမြန်မာနိုင်ငံကသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေကိုဒီတစ်ပတ်မှာကျမတို့ကြည့်ရအောင်ပါရှင်။2015ထွေထွေရေကောက်ပွဲကြီးအပြီးမြန်မာနိုင်ငံရဲ့သတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေလွတ်လပ်စွာပြောဆိုရေးသားခွင့်တွေဟာပိုးပြီးတော့ရလာတော့မယ်လို့မျှော်လင့်ခဲ့ကြတာပါ။ NLD ပါတီဦးဆောင်တဲ့အစိုးရအာဏာလွှဲပြောင်းယူပြီး2016ခုနှစ်မတ်လ31ရက်နေ့ကနေစပြီးတော့ထုတ်ဝေတဲ့နိုင်ငံပိုင်သတင်းစာတွေမှာတာဝန်လွှဲပြောင်းယူတဲ့သတင်းတွေ၊စောင်းမားတွေအပြင်လွှတ်တော်ကိုယ်စားလှယ်တွေရဲ့ပြောကြားချက်တွေကိုပါရေးသားဖော်ပြလာတာတွေ့ရပါတယ်။ဒါပေမဲ့ဒီမိုကရေစီနိုင်ငံတစ်ခုတည်ဆောက်ရမှာမရှိသင့်ဘူးလို့ပြောနေတဲ့ပုံမှန်66ဂါကြီးကိုတုံးပြီးတော့11 Media Group ရဲ့အမှုဆောင်ရရှိချုပ်နဲ့အတူ Editor ချုပ်တို့ကိုတရားစွဲဆိုတာအပြင် 11 Media ကပဲမုံရွာအခြေစိုက်သတင်းတောက်ကိုစိုးမိုးထွန်းဒီဇင်ဘာလထဲမှာအသက်ခံခဲ့ရတာတွေရှိခဲ့ပါတယ်။ဒါပြင်မြန်မာနိုင်ငံဟာဒီမိုကရေစီစနစ်ကိုကူးပြောင်းနေပြီဖြစ်တဲ့အတွက်နိုင်ငံပိုင်သတင်းစာတွေမရှိသင့်တော့တာမို့ရက်ဆိုင်သိပြီဆိုတဲ့အကြောင်းတောင်းဆိုထားပြီးမြဲအစိုးရဟာသတင်းစာတွေအကောက်အောင်လုံဆောင်နေရတယ်တွေ့ရတယ်ဆိုပြီးတော့လည်းထောက်ပြနေကြပါတယ်မြန်မာနိုင်ငံထဲမှာ2016ခုနှစ်ထဲသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်ဟာခေါင်းမထောင်နိုင်သေးဘူးလို့သတင်းမီဒီယာကောင်စီရဲ့ဥက္ကဋ္ဌဦးဖိုးတောက်ကြားကသုံးသပ်ပါတယ
်သတင်းစာလွတ်လပ်ခွင့်ရဲ့ပတ်သက်လို့ထောက်ရတယ်ပေါ့ရအထူးသဖြင့်အဲဒီဘယ်လိုအားချရတာပကုန်ကြတဲ့ကဥဆိုးတာကအဲလိုပြနေတော့ဆောင်းစီရဲ့ဒီဘဝကြီးဆိုရအခုလိုမျိုးပေါ့ဗျာဟိုဖြတ်ရတဲ့တာကျွန်တော်ကတော့အိတ်ပြောမချည်သေးဘူးပေါ့ဗျာဟိုကပြောရတာ
မြန်မာနိုင်ငံမှာသတင်းနဲ့စာနယ်ဇင်းအဖွဲ့မရှိတော့ဘူးဆိုပေမဲ့သတင်းရပိုင်ခွင့်တွေသတင်းရယူခွင့်တွေဟာအားနည်းနေစေဖြစ်တယ်လို့ပဲ့မြန်မာအဖွဲ့ရဲ့ဥက္ကဋ္ဌဦးမျိုးမြင့်ငင်ကသုံးသပ်ပါတယ်အထူးသဖြင့်တော့ပုံမှန်66ဂါကြီးဟာသတင်းလောကအတွက်ချိမ့်ချောက်နေတယ်လို့သူမြင်ကြောင်းပြောပါတယ်
။အထူးသဖြင့်ပါနော်သတင်းသမားတွေရဲ့သတင်းရပိုင်ခွင့်သတင်းရယူပိုင်ခွင့်နောက်တစ်ခုကလူလတ်စွာရေးသားထုတ်ဖို့ပြောဆိုခွင့်အပိုင်းတွေမှာအင်မတန်ကိုအားနည်းလာတယ်ဆိုတော့ကျွန်တော်တို့ရေးဦးရတဲ့ကြည့်မယ်ဆိုလို့ရှင်တော့မြန်မာနိုင်ငံမှာသတင်းလက်ခွင့်ရှိတယ်စမ်းစမ်းမရှိတော့ဘူးဆိုတာရှိပြီမဲ့လည်းသတင်းသမားတွေသတင်းရေးတာကသတင်းရေးနေရတာကဟိုထောင်နှခမ်းမို့လျှောက်နေရတယ်ပေါ့နော်အချိန်မီအယူခံနိုင်တဲ့ကိစ္စမျိုးတွေကရှိနေတယ်။ဒါကြောင့်မှဆိုလို့ပုံမှန်66ဂါကြီးကအင်မတန်စိုးရိမ်ပွဲကအခြေအနေရှိတယ်။ပုံမှန်ဆိုလို့ရှိရင်7 day ကနေပြီးတော့မိုးကြိုးကြီးလဲရောက်နိုင်တဲ့ပတ်သက်တဲ့ကိစ္စ၊တမလို့နဲ့ပတ်သက်တဲ့ကိစ္စ၊ဥရှိမတွေ့တဲ့ကတားကိုဒရင်ကြမ်းနယ်မှာဖော်ပြလိုက်တဲ့အခါမှာဟုတ်လားဥရှိမကိုဘာမှအရေးယူတာမရှိဘူး။ဒါတော့လည်း7 day ကြမ်းနယ်ကိုအရေးယူလိုက်တဲ့အခါမှာဟုတ်လားတော်တော်ကြီးကိုကျွန်တော်ဖြည့်ရှင်းယူပါတယ်ပေါ့လေ media ကောင်စီအကြားဝင်ပါလာတယ်နော်နောက်တစ်ခါအခုဒေါက်တာတန်းထောင်းအောင် level media ဆိုတော့သူရဲ့နဲ့ပတ်သက်လို့ green media ကောင်စီကဘာမှဝင်ရောက်ဆောင်ရွက်နိုင်တဲ့အနေအထားမရှိဘူးဖြစ်နေတယ်အဲ့ဒါလည်းကျွန်တော်တို့သတင်း media ဒီမားတွေမှာအားနေတယ်ပေါ့နော်ကိုယ့်ဘက်ကကာကွယ်ပေးမဲ့ဖွဲ့စည်းရှိပြီးကိုယ့်ဘက်ကရည်တည်ပေးမဲ့ဖွဲ့စည်းမရှိဘူးပေါ့နော်အခုနောက်ဆုံးအခြေအနေဆိုလို့ရှိရင်မုံရွာကသတင်းတော့ကိုကျိုင်းနဲ့တက်ဖြတ်ခံလိုက်ရတဲ့ကိစ္စဆိုရှင်တော်တော်ကြီးပါတယ်ဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒါဒီလိုရပြီးနောက်ပိုင်းမှာဆိုရင်တော်တော်စူးစူးရရဖြစ်တယ်ဖြစ်စင်လို့ပြောလို့ရပါတယ်တကယ်တော့ကျွန်တော်တို့စိတ်ကျင်လောက်အောင်တော့သတင်းလွတ်လပ်ခွင့်မရှိဘူးလို့ကျွန်တော်ပြောချင်ပါတ
ယ်မြန်မာနိုင်ငံဟာပြီးခဲ့တဲ့2019ခုနှစ်တုန်းကသတင်းလွတ်လပ်ခွင့်အတွက်အဆင့်144ရှိခဲ့ရာကနေအခုနှစ်2016မှာတော့143ကိုပြောင်းပြီးတဆင့်တက်လာတယ်လို့ပြည်သည့်အခြေစိုက်သတင်းလွတ်လပ်ခွင့်အဖွဲ့ကြီးတစ်ခုဖြစ်တဲ့အနေစည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒါပေမဲ့နိုင်ငံရေးကိစ္စတွေကိုရေးသားကြရမှာမြန်မာသတင်းမီဒီယာတွေအနေနဲ့အတော်အသင့်လွတ်လပ်ခွင့်ရလာတယ်ဆိုပေမဲ့အစိုးရနဲ့တပ်မတော်တို့အပေါ်ဝေဖန်ပြောဆိုရေးသားဖို့တွေမှာအခက်အခဲရှိနေစေဖြစ်ပြီးဗုဒ္ဓဘာသာနဲ့မွတ်စလင်တွေအကြားတင်းမာမှုတွေဟာလည်းသတင်းမီဒီယာတွေအတွက်ရေးသားဖို့ခက်ခဲနေတဲ့အရာအဖြစ်ရှိနေစေပဲဖြစ်တယ်လို့လည်း RSF အဖွဲ့ကထောက်ပြပါတယ်။အထူးသဖြင့်ကတော့သတင်းမီဒီယာလုပ်ငန်းတွေမှာကန့်သတ်ခံထားရစေဖြစ်ပြီးသတင်းမီဒီယာလွတ်လပ်ခွင့်အတွက်အားရစရာတွေမတွေ့ရသေးဘူးလို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီရဲ့တမကအပူဆောင်ဖွဲ့ဝင်ဦးစောတက်ထွေးကပြောပါတယ်
။ဒီတစ်နှစ်လုံးမှာကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ပုံပြီးကသတင်းမီဒီယာရုံးငန်ခဲ့ရတာတွေ့ရပါတယ်။ဘာလို့လဲဆိုတော့ဆိုးဝါးတစ်ကဝေဖန်စရာတွေမေးခွန်းထုတ်စရာတွေရှိနေတဲ့ဒီဒီယာဥပဒေတွေနဲ့ရုပ်သံစိတ်ဥပဒေတွေအပေါ်မှာပြင်ဆင်နိုင်ခြင်းဆွတ်တော်ဟာလုပ်ရအောင်မတွေ့ရသေးပါဘူး။အဲဒီအတွက်ကြောင့်ကျွန်တော်တို့ပုံပြီးကမီဒီယာတွေရဲ့သတင်းစစ်ဆေးမှုအကောင်လုပ်တဲ့နေရာမှာအခက်အခဲတွေနဲ့ကြုံတွေ့နေရတယ်။နောက်တစ်ချက်ကတော့နှစ်ကုန်ပိုင်းမှာတွေ့ရတာကတော့ကျွန်တော်တို့ဒီ66ဂါကြီးနဲ့တရားစွဲဆိုမှုတွေပုံများလာတဲ့အပြင်ကျွန်တော်တို့ဟိုအထက်အနေမှာတည်ဆုံးတဲ့ဒီသတင်းတော့ဒီချင်းချောက်ခံလာတာတွေ့ရပါတယ်။ဒါဆိုလို့ရှိရင်တော့သတင်းလွတ်လပ်ခွင့်ကိုချင်းချောက်လိုက်တဲ့အခြေအနေတုံးတော့ဟိုအဟာဒါဖြစ်တယ်။
ဒါပြင်လဲတက်မရောငြိမ်းချမ်းရေးကိစ္စတွေနဲ့အတူတိုက်ပွဲခြေအနေတွေပြင်လက်နက်ကင်အဖွဲ့အစည်းတွေနဲ့ပတ်သက်တဲ့သတင်းတွေမှာရွှေသားခွင့်သတင်းရယူခွင့်တွေဟာဒီနှစ်ထဲမှာတိုးတက်ပြောင်းလဲလာတာမရှိဘူးလို့ပတ်မြမအဖွဲ့ရဲ့ဥက္ကဋ္ဌဦးမျိုးမြင့်ငင်းကပြောပါတယ်
ကျွန်တော်တို့အခုမြောက်ပိုင်းမှာဖြစ်တဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်တို့သတင်းသမားတွေကအဲ့ဒီကိုသွားပွင့်မရအောင်တကယ်မြေပြင်မှာဖြစ်တဲ့အနေအထားကိုအမှန်တမ်းကျွန်တော်မသိရတဲ့နဲ့အဲ့ဒါတက်မရောသတင်းထုတ်ပြန်တဲ့ပုံမှာပြန်ပြီးတော့ရေးရတာဟာမျိုးပဲရှိတယ်ဒီပြောမှာဆိုရင်ဝါရခန့်ကြီးပေါ့တစ်ဖက်ကတက်မရောဘက်ကပြောတာပဲကျွန်တော်တို့ကဖော်ပြခွင့်ရှိတယ်ရှုပ်ထမှန်နိုင်နေတယ်ဟာလားအုပ်ချုပ်ရေးမှန်တဲ့အားနည်းချက်ကိုတော့ကောင်းတရားစီရင်မှန်တဲ့အားနည်းချက်ကိုတော့ဥပဒေပြည့်စုံမှန်တဲ့အားနည်းချက်ကိုတော့ကောင်းကျွန်တော်တို့ထောက်ပြဝေဖန်လို့ရတယ်အခုဖြစ်နေတဲ့စစ်မြေပြင်သတင်းတွေဆိုရင်ကျွန်တော်တို့ရေးလို့ရတယ်ရေးနိုင်တယ်ပြောတော့လေကျွန်တော်တို့ရဲ့တင်းရယူပိုင်ခွင့်ပိုင်ကြတော့အားနေတယ်ဆိုတော့ဒီဟာတွေတော့ကျွန်တော်တို့မရအောင်အဲ့တော့ကျွန်တော်တို့အားမလို့အားမရဖြစ်တယ်ကျွန်တော်တို့မှအဲ့လုပ်ပိုင်ခွင့်နဲ့ဆုံးရှုံးနေတယ်လို့ပဲကျွန်တော်ပြောချင်ပါတယ
် NLD ပါတီဦးဆောင်တဲ့အစိုးရရဲ့ပထမနှစ်သတင်းအတွင်းသတင်းနဲ့စာနယ်ဇင်းအခြေဟာအားရစရာမရှိဘူးဆိုပေမဲ့ရှစ်နှစ်တွေမှာသတင်းစာနယ်ဇင်းလွတ်လပ်ခွင့်ပြောင်းလဲတိုးတက်လာနိုင်စရာအနေအထားတွေမြင်ပါသလားဆိုတဲ့မေးခွန်းအပေါ်ကိုတော့ဦးစောတက်ထွေးက
ပြည်ပြားတာအားတော့လေကျွန်တော်ပြည်သူလူထုကရွေးချယ်တဲ့အစိုးရတရားအနေနဲ့ပေါ့ကျွန်တော်တို့ဒီသတင်းမီဒီယာကိုတုံ့နှိမ့်ပေါအောင်လုပ်တာဆိုတော့မဟုတ်ဘူးလုပ်ကန်ဆောင်ရတဲ့လုပ်ဆောင်ချက်နှီးကွေးနေတာကိုကျွန်တော်ကအဲ့လိုမျိုးပဲသုံးသပ်ခြင်းလဲ
ဒါကတော့2016ခုနှစ်မြန်မာနိုင်ငံသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်အပေါ်သတင်းသမားတချို့ရဲ့အမြင်နဲ့သုံးသပ်ချက်ပါရှင်2016ကမ္ဘာသတင်းလွတ်လပ်ခွင့်အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုလွတ်လပ်ခွင့်မရှိဆုံးအာရှနိုင်ငံတွေထဲမှာတတ်မှတ်အဆင့်နဲ့ဖော်ပြထားပါတယ်2016ခုနှစ်အတွင်းကမ္ဘာတဝန်းနေရာအနှံ့ပြားမှာသတင်းလိုက်ရင်းနဲ့အသက်ခံရတဲ့သတင်းတောက်ဥယျာဉ်58ဦးထက်မနည်းရှိနေကြောင်းနေစည်းမချသတင်းတောက်များအဖွဲ့ကဒီဇင်ဘာလ19ရက်နေ့ကထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာတော့မုံရွာအခြေစိုက်သတင်းတောက်တို့ဖြစ်တဲ့ကိုဆိုးမွထွန်းဟာခုဒီဇင်ဘာလအတွင်းမှာအသက်ခံရပြီးတော့သူ့ရဲ့အမှုကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်ရှင်